ရမုံငွေတွေကိုအသုံးပြုပြီးအီဂျစ်နိုင်ငံတွင်းမှာစူပူမှုတွေဖြစ်အောင်လုပ်ခဲ့တယ်ဆိုတဲ့ဆွဆွဲချက်နဲ့အီဂျစ်နိုင်ငံထဲမှာလုက္ကိုက်တည်တဲ့နိုင်ငံသား NGO တွေကအမေရိကန်နိုင်ငံသားအနည်းဆုံး15ဦးပါဝင်ဝန်ထမ်း43ဦးကိုအီဂျစ်တရားရုံးကစီရင်ချက်တွေချမှတ်ခဲ့ပါတယ်။အင်္ဂါနေ့တုန်းက NGO ဝန်ထမ်းအတော်များများကိုထောင်ဒဏ်5နှစ်ကြီးတရားရုံးကပြစ်ဒဏ်ချမှတ်ခဲ့တာဖြစ်ပါတယ်။သူတို့တွေကအများစုကိုပြေးခဲ့တဲ့နေ့တုန်းကတိုင်းပြည်တွေကနေထွက်သွားခွင့်ပြုခဲ့ပြီးတဲ့နောက်မျက်ကွယ်ထောင်ဒဏ်ချမှတ်လိုက်တာဖြစ်ပါတယ်။အီဂျစ်နိုင်ငံထဲမှာရှိတဲ့ NGO ဖွဲ့စည်းတွေရဲ့ရုံးခန်းတွေကိုလည်းပိတ်ပစ်ဖို့ကိုလည်းတရားရုံးကအမိန့်ထုတ်ပြန်ထားပါတယ်။အဲ့ဒီ NGO တွေထဲမှာ American ခြေစိုက် Freedom House, The National Democratic Institute NDI နဲ့နိုင်ငံတကာ Republican အဖွဲ့အစည်း IRI တို့လည်းပါဝင်ပါတယ်။တရားရုံးရဲ့စီရင်ချက်ဟာနိုင်ငံရေးကိုအခြေခံပြီးထွက်လာတဲ့ဆုံးဖြတ်ချက်တရက်ဖြစ်တဲ့အကြောင်းနဲ့လွန်မင်းစိုးရိမ်ပူပန်ရတဲ့အကြောင်း American NGO ကပြောပါတယ်။ပြီးတော့ဒီစီရင်ချက်ဟာပြည်ပဆိုင်ရာလူ့ခွင့်ရေးကိုအကာအကွယ်မပေးတဲ့ဆုံးဖြတ်ချက်ဖြစ်တဲ့အကြောင်းလည်းပြောပါတယ်။အကြီးအကျယ်အနေနဲ့လူမှုကြိုးအတွက်အလွတ်လုံနေတာဟုတ်မဟုတ် NGO ကမေးခွန်းထုတ်ထားပါတယ်။